ခိုင်ပြည်နယ်တိုက်ပွဲတွေဟာရခိုင်တောင်ပိုင်းဒေသထိပါကူးဆက်လာနေပါပြီ။မနေ့ကဆိုရင်လည်းရခိုင်အိုင်းမြို့နယ်ထွေပစ်ခတ်မှုတွေကြောင့်ဒေသခံ၄ဦးထက်မနည်းအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်တောင်ပိုင်းအိုင်းမြို့နယ်ကစုကိုင်းအုပ်စုစင်ဦးတိုက်ကျေးရွာမှာမနေ့ကညနေ၈နာရီဝန်းကျင်မှာလက်နက်ကြီးကြီးကြားပေါက်ကွဲခဲ့တာကြောင့်စင်ဦးတိုက်ကျေးရွာသား၄ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့စင်ဦးတိုက်ကျေးရွာကထွက်ပြေးလာတဲ့ဦးဆန်ထွန်းလကပြောပါတယ်
။ခန္ဓာချင်းကလာမှာကိုလက်နက်ကြီးကြီးကလုံးလာကြတယ်။အဲဒီမှာအမျိုးသား၂ယောက်ကျောင်းသားတရားနဲ့နောက်အောင်တည်းရောက်ချက်တရားတော့ဒဏ်ရာရတယ်။အဲဒီဗမာတရှိတဲ့မှာကို၂ယောက်ရသွားတယ်။အဲမကြပါဘူးကိုငေါမင်းကဘယ်ငေါမင်းကတော့ပဲကြာမရှင်းတဲ့။နောက်ထပ်ဆက်တဲ့လာကြတယ်။အဲဒီအချိန်မှာနောက်၂ယောက်ဒဏ်ရာရတယ်။ဟိုအမျိုးသားတရားနဲ့အမျိုးသမီးတရားပေါ့။သူတို့အဆောင်သေးလဲလင်းမရ။
စင်ဦးတက်ကြီးဟာအညွန့်နေတဲ့မြေပုံမျိုးနဲ့ကြာမှာတည်ရှိပြီးဒံယာပြင်းထန်ရရှိတော်တဲ့လူနာတွေကိုတော့မြေပုံမျိုးနဲ့ကန်ထောင်ကြီးစေယုံကိုပို့ဆောင်ထားရပြီးဒံယာပြင်းထန်တာကြောင့်စစ်တွေစေယုံကိုပို့ဆောင်ဖို့အတွက်ပြည်နယ်စိုးရခွင့်ပြုချက်ကိုစောင့်နေရတယ်လို့ကန်ထောင်ကြီးနိုင်ကူညီမုံတင်ကကိုရန်နိုင်ဖြူကပြောပါတယ်
။မနေ့ကဒံယာရတဲ့လူနာ၄ယောက်မှာတယောက်ကတော့ကျွန်တော်တို့ဟိုဘေဖက်အမြဲလုံးထုတ်လိုက်ရတာပေါ့။နောက်တစ်ယောက်ကတော့ဒီဖက်ဥကောင်းနောက်စီသူကလည်းစိုးရင်ရခင်နေပေါ့။အဲ့ဒီမှာတယောက်ရဲ့နောက်ဒီရှေထောက်ဘေဖက်ရှေထောက်ဖြစ်ဖို့တန်ရတဲ့တယောက်နောက်ပြီးအမျိုးသမီးတယောက်ကတော့ခါညာဖက်နှုံးဦးပေါ့နှုံးကြီးသွားတယ်အကုန်လုံးကတော့အခုလောလောဆယ်ကျွန်တော်တို့ဒီကန်တော်ကြီးစစ်မှာစစ်ကူပါမှုခံရုံနေတယ်ဒါပေမဲ့သူတို့ကတော့ဒီဆရာဝန်ကတော့စစ်တွေကိုခွာမဆိုင်ချအမည်ဆိုပြီးတော့ပြောထားတယ်စိုးရတဲ့ဖြစ်နေပေါ့စစ်တွေကိုသွားဖို့တော့ကျွန်တော်ဒီ IAB ဟို ICRC နဲ့ဆက်သေးတာလေဒါပေမဲ့မနေ့ကလေးကဒီနေ့မနေ့ကလေးကဆက်သေးလိုက်တာပါဟိုပြည်နယ်စိုးရခွင့်ပြုချက်များသေးတော့ကျွန်တော်တို့အခုစီနီးတော့ဘာမှမလိုရသေးဘူးစောင့်နေရတာပဲကြီးတော့
တမ်တော်ဖက်ကတော့လက်နက်ကြီးတွေဟာအကြောင်းမေးပစ်ခတ်တာမဟုတ်ပဲအေဖွဲကပစ်ခတ်လာတဲ့နေရာကိုပြန်လည်ပစ်ခတ်ရတာဖြစ်တယ်လို့တမ်တော်သတင်းမှန်ပြန်ကြားရေးဖွဲပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကဘူရော်ရေကိုပြောပါတယ
်ဟုတ်တက်ကတော့သူကဘာမှပစ်ခတ်မှုမရှိပဲနဲ့တော့အဲ့မပစ်တဲ့နေရာတော့ဘာမှမလုပ်ကြတော့အကြောင်းမရှိပါဘူးဒီလိုဘာလို့ပစ်ခတ်တာရှိရင်တော့ပြန်ပစ်တာမျိုးရှိကောင်းရှိမယ်အဲ့လိုကတော့ကျွန်တော်တို့ပစ်ခတ်တာမျိုးတော့မရှိတော့ပါဘူးငါတို့တိုက်ပွဲပြင်းပြင်းထန်ထန်တက်တာမျိုးဘာလို့တော့ကျွန်တော်တို့လည်းမကြားဘူးဗျ
မနေ့ကအမ်မျိုးနဲ့စင်ဦးတိုက်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီစင်ကောင်းကဲရွာဘက်မှာဖြစ်တာကဒီမြမစစ်တပ်ကဒီလက်နက်ကြီးနဲ့လှမ်းပစ်တာပေါ့နော်။အဲ့ဒီဒလက်ချောင်းနားမှာရှိတဲ့ဒီကစုကိုင်းအခြေစိုက်ပေါ့။အဲ့ဒီမှာဒီလက်နက်ကြီးစခန်းကနေပြီးတော့မှသူတို့ဒီလှမ်းပြီးတော့ပစ်တာ။ဟိုညာ၈နာရီလောက်မှဒီစင်ကောင်းကဲရွာကိုလက်နက်ကြီးထိမှန်ပြီးတော့မှဟို၄ယောက်ဟိုဒဏ်ရာရတယ်လို့သိရတယ်
ရခိုင်လက်နက်ကန်အဖွဲ့ကိုကျန်းဖက်အုပ်စုနဲ့မတရားအသိဖြစ်အစိုးရဖက်ကကျင်နာလိုက်ပြီးနောက်တိုက်ပွဲတွေကဇက်တိုက်ပုံမှုပြင်းထန်လာနေတာပါရခိုင်မြောက်ပိုင်းကပုံနှကြုံမျိုးနဲ့ဖက်ကြချေးရွာဖက်မှာဆိုရင်လေ၃ရက်ဇက်တိုက်တိုက်ပွဲပြင်းထန်နေတယ်လို့သိရပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတတိယပြပို့နေတာဖြစ်ပါတယ်